ချင်းမောင်ကိုအခုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းထားပြီးတဲ့နောက်ပိုင်းပေါ့နော်ဟိုဘလူပုံမာတွေနဲ့အခုဆွဲချက်တင်လိုက်ပါပြီလေရှင်
အခုကျမတို့ကြားရတာကဆိုလို့ရှိရင်ဒီ terrorism act လို့ကျမတို့ကြားသိရပါတယ်အမှန်ကသူကတော့ဗာ terrorist နဲ့မှလည်းမပတ်သက်ဘူးကျမကိုအကြောင်းပြုပြီးတော့မှပဲအစွဲဖို့အတွက်ကိုရခိုင်တဲ့ရခိုင်အုပ်စုတစုကနေပြီးတော့မှအဲ့လိုထောင်လန်ရေးတွေကိုတိုက်လို့အဲ့လိုမျိုးလုပ်ရတာဖြစ်တယ်ဆိုတာကျမတို့သိရပါတယ်ကျမဆိုလို့ရှိရင်စစ်တကောင်တောင်းတန်းနေတာကိုကျမကမတရားလုပ်တဲ့လူတယောက်ဆိုတာပုံစံမျိုးနဲ့သူ့ကိုကျမနဲ့ဆက်ဖက်ပါတယ်ဆိုပြီးတော့မှလှုပ်လိုက်တဲ့ပုံစံမျိုးလို့ကျမကြားသိရပါတယ
်ဟုတ်ကဲ့ဆိုဘင်္ဂလားဒေ့ရှ်နိုင်ငံအာဏာပိုင်တွေကအခုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဦးဦးချင်းမောင်ကိုအခုဆွဲချက်တင်လိုက်ပြီးဆွဲခါကြတော့ဒီအမှုနဲ့ပတ်သက်ပြီးတော့ရှေ့ဘလို့ရင်ဆိုင်ရဖို့ရှိမလဲဒီအမှုနဲ့ပတ်သက်ပြီးတော့လေဥမာ
ကျမတို့ကတော့မဟုတ်မမှန်ဘူးဆိုတာကိုကျမတို့ကခုခံကကွယ်သွားမှာပေါ့ကျမတို့စူးစမ်းနေစေဖြစ်ပါတယ်လူကောင်းကနှက်ကောင်းမှတယ်လို့ပဲကျမအနေနဲ့ပြောချင်တယ်ကျမတို့ကတော့အတက်နဲ့ဆုံးတော့ဆက်လက်ပြီးတော့စူးစမ်းနေပါတယ
်ဟုတ်ကဲ့ရှင်အခုဒီဖန်စီခံရပြီးတဲ့နောက်ပိုင်းမှာဦးချင်းမောင်ခြေနေနဲ့ပတ်သက်ပြီးတော့ဘလို့တိထားတာရှိပါလဲဦးမသူ့ရဲ့ကျမရေးအခုသူချုပ်ခံရတဲ့နေရာမှာလေဟိုဘလို့နေရလဲအဲ့ဒါနဲ့ပတ်သက်ပြီးဘာများတိထားပါလဲရှင
်သူကတော့ကျမရေးကောင်းတယ်လို့ပြောပေမဲ့သူ့မှာကသွေးတို့ယောဂတွေရှိတယ်ဒီလိုရှိရင်စီးနဲ့ပတ်သက်တဲ့ယောဂတွေရှိပါတယ်သူ့အတွက်လည်းကျွန်မအရင်စိတ်ပူပါတယ
်အခုကဲအခုနောက်ပိုင်းပေါ့လေဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေကြတဲ့ဗမာရီရဲ့လုံခြုံရေးနဲ့ပတ်သက်လို့ရောဒီလိုများပြောနိုင်သုံးသပ်မလဲရှင
်အဲ့ဒါကတော့ဟိုသတိထားမှာပေါ့အဓိကကတော့သူ့တပြည့်နိုင်ငံရေးနဲ့ပင်မှာတကယ်ကိုလှုပ်ရှားနေတဲ့လူတွေအတွက်ဆိုလို့ရှိရင်တော့အခက်အခဲတွေကြုံလာတတ်ပါတယ်အဲဒါပေမဲ့ကျွန်မတို့ရဲ့အနေအထားနဲ့တော့တခြားလူတွေရဲ့အနေအထားကလည်းကွာဟနိုင်ပါတယ်ကျွန်မဆိုလို့ရှိရင်နိုင်ငံရေးရဲ့ခြေနှံစာမျက်နှာမှာလုပ်နေတာဖြစ်တယ်သူလို့ရှိရင်ကိုရှိမောင်ကလည်းအမျိုးသားရေးကိစ္စတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုလို့ရှိရင်လူမှုရေးကဏ္ဍကနေပြီးတော့လုံနေတဲ့ပုံမှာမနာလိုစိတ်ရှိတဲ့လူချင်းကတော့တူမှာမဟုတ်ပါဘူးကျမတို့ကဒီလိုလုပ်ခဲ့တာအရင်လည်းနှစ်ကြိမ်လုပ်ခဲ့ပြီးဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဆိုတော့စောမြတ်ရာဇာလင်းအနေနဲ့အခုမြမအစိုးရဘက်ကနေပြီးတော့လေဒီကိစ္စအတွက်ဘလို့အကူအညီတွေရဖို့အတွက်တောင်းဆိုထားတာရှိလဲသူတို့ဘက်ကရောဘာကူမယ်လို့ပြောထားတာရှိလဲရှင
်အဲ့ဒါအတိအကျတော့မပြောနိုင်သေးပါဘူးကျမအနေနဲ့စူးစမ်းစေဘလို့ပဲပြောချင်ပါတယ်စူးစမ်းနေပါတယ်
ဟုတ်ကဲ့တော့စောမြတ်ရာဇာလင်းအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်